Pacific ရဝံဒေသတဝိုက်ကလူအတော်များများဟာတရုတ်နှစ်တစ်ကူပွဲတော်ကိုဒီကနေ့စနေနေ့မှာကျင်းပကြပါရယ်။လာမယ့်နှစ်ဟာတရုတ်ရိုးရာကြက်နှစ်ဖြစ်ပါရယ်။တရုတ်နိုင်ငံမြို့တော်ပီကင်းမှာတော့ထောင်နဲ့ချီတဲ့လူတွေဟာဘုံကျောင်းတွေမှာအမွေတိုင်းတွေထွန်းကြီးပူဇော်ရင်းလာမယ့်နှစ်သက်မှာကံကောင်းပြီးကြားမှာဖို့အဝပြုဆုတောင်းကြပါရယ်။ပီကင်းမြို့ခံတချို့ကတော့လွန်ခဲ့တဲ့၁၄ရာစုအစပိုင်းမှာနှစ်ပေါင်း၂၀၀ကျော်အုပ်စိုးခဲ့တဲ့မင်းမင်းဆက်လက်ထက်ကလေးကရှိနေခဲ့တဲ့ခေါင်းလောင်းထုပ်ဖို့ဘာဒါချောပန်းချံကိုတွားရောက်ကြပါတယ်။တရုတ်နိုင်ငံအရှေ့မြောက်ရက်ကဂျီလင်းပြည်နယ်မှာတော့ရန်ကိုရိုးရာအကနဲ့နေတဲ့ကြိုးဆိုခဲ့ပါတယ်။တောင်ကိုရီးယားနိုင်ငံအင်မင်ကအရမှာလဲလူနာလို့ခေါ်တဲ့နေတဲ့ကူကာလာကိုဆယ်စုနှစ်တွေနဲ့ချီကွဲကွာသွားတဲ့မိသားစုဝင်တွေကိုအောက်မဲ့တဲ့ကာလာအဖြစ်သတ်မှတ်ထားပါတယ်။ရိုးရာတလေအရာအကြီးဆုံးသားကဆမ်မုံတွေတစ်သီးတွေနဲ့ငါးတွေကိုဖျားဆီမှာကတ်လူပေးရတာပါ။ကိုရီးယားစစ်ပွဲဖြစ်ပွားခဲ့ရာရေခဲနေတဲ့အင်မင်မြစ်ပေါ်မှာလဲတက်ကြီးရွယ်ဦးအတော်များများလာရောက်ဝတ်ပြုဆူတောင်းခဲ့ကြပါတယ်။